မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးပဋိပက္ခကိုမြန်မာတပ်မတော်ဘက်ကထိထိရောက်ရောက်ထိန်းချုပ်နိုင်ခဲ့တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတရုတ်အစိုးရကိုပြောကြားခဲ့ကြောင်းနဲ့တရုတ်နယ်စပ်ဘက်မှာခုတ်လုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေလည်းနေရက်ကိုမကြာခင်ပြန်နိုင်ဖို့မျှော်လင့်ချက်ရှိနေကြောင်းနေပြည်တော်မှာကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံဆွေးနွေးပွဲအပြီးမှာတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်ဒီတော့အတွက်မှာပဲမြန်မာပြည်မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းသူတို့ရဲ့ဒေသတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကိုချက်ချင်းရက်စဲမှသာတံပြန်တိုက်ခိုက်မှုတွေကိုသူတို့ဘက်ကရက်ဆိုင်မှဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားတာပါအသေးစိတ်ကိုမဲ့ရင်ကျင်းနိုင်ကဆက်ပြောပြပါမယ်ရှင
်မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့စီးရီးတင်းမာမှုအခြေအနေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ခဲ့ပြီလို့နေပြည်တော်မှာတောက်ကြနေကကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံအစည်းအမြစ်အရာရှိတွေ့ဆုံဆွေးနွေးပွဲမှာမြန်မာဘက်ကပြောကြားကြောင်းတရုတ်နိုင်ငံသားရေးဒုဝန်ကြီးလျူကျက်မင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါ့အပြင်တရုတ်မြန်မာနယ်စပ်ဒေသမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့သက်ဆိုင်ရာအဖွဲ့အစည်းအလုံးဝိုင်းဝန်းကြိုးပမ်းကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်။ယူရင်းကိုချမင်းကျော်တာညင်လျောရှာတာဒီစီရတဲ့ဝန်ကြီး
ဒီကနေ့ချက်တင်ပိုက်ခဲ့တဲ့မြန်မာနိုင်ငံမှာသမိုင်းဆိုင်ရာပြဿနာတွေကြောင့်တရုတ်မြန်မာနယ်စပ်တခြားရဲ့ဒေသတစ်ဝက်လောက်နှိပါကိုမြန်မာအစိုးရကအပြည့်အဝထိန်းချုပ်နိုင်ငံချင်းမရှိဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအောက်မှာပဲရှိခဲ့တာပါတရုတ်အစိုးရအနေနဲ့တရုတ်နိုင်ငံဘက်အချမ်းနယ်စပ်ဘက်အချမ်းကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်ချိန်မှာမြန်မာဘက်မှာတော့ပဋိပက္ခတွေအုပ်စုတိုက်ပွဲတွေဟာအခုချိန်ထိအမြဲဖြစ်ပွားနေပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ယူနန်ပြည်နယ်အပါအဝင်မြန်မာဘက်မှာပါငြိမ်းချမ်းပြီးတည်ငြိမ်ဖို့အတွက်တရုတ်မြန်မာနယ်စပ်ထိန်းချုပ်မှုခိုင်မာအားကောင်းဖို့အလွန်အရေးကြီးပါတယ
်ဒီကနေ့တနင်္ဂနွေနေ့ကလေးကစတင်ဖြစ်ပွားခဲ့တဲ့ဒေသခံတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေကြောင့်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့ထောင်ထဲထိတဲ့စစ်ပြေးဒုက္ခသည်တွေဟာယူနန်ပြည်နယ်မှာခိုလုံနေကြတာဖြစ်ပါတယ်မြန်မာစစ်တပ်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေမကြခင်နေရက်ကိုပြောင်းလဲဖို့မျှော်လင့်ချက်တွေရှိနေကြောင်းတရုတ်နိုင်ငံသားရေးဒုဝန်ကြီးလျုံကျက်မင်ကပြောပါရယ်ဒါအပြင်စစ်ပွဲတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေမှုတွေကိုတရုတ်ရောမြန်မာအစိုးရကပါစန့်ကျင်ရှုံချကြောင်းသူကအခုလိုပြောပါရယ
်ကျင်းဝေးယုံမင်းဒီကခတ်တာဟောခတ်တာ
တရုတ်မြန်မာနိုင်ငံအစိုးရအရာရှိတွေတွေ့ဆုံဆွေးနွေးပွဲကနေပဋိပက္ခဒေသမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့ဆိုတဲ့ပြတ်သားတဲ့အမှားစကားပေးလိုက်ပါတယ်။ဘယ်အဖွဲ့အစည်းတွေကြောင့်ပဲဖြစ်ဖြစ်တမင်သက်သက်ဆွပေးနေတဲ့စစ်မဲ့ဖြစ်ပွားမှုကိုတရုတ်ရောမြန်မာအစိုးရပါဆန့်ကျင်သလိုငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအမြန်ဆုံးပြန်ပြီးတည်ဆောက်နိုင်မယ်လို့လည်းနိုင်ငံအစိုးရတွေကမျှော်လင့်မိပါတယ
်။ဒါပေမဲ့ငြိမ်းချမ်းရေးဘယ်လိုတည်ဆောက်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံကြီးလေးလာနေသူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်။ကျွန်မသုံးသပ်ချက်ကတော့ဒီလိုပါဒီတိုက်ပွဲတွေမှာပေါ့နော်ကျွန်မတို့ရဲ့ဗီရင်းစစ်ကြီးမှာပဲဖြစ်ဖြစ်အခု NLD အစိုးရရဲ့လှုပ်ဆောင်ချက်တွေမှာပဲဖြစ်ဖြစ်အဓိကအခရာကဗမာတပ်မတော်ရဲ့စိတ်နေပေါ်ထားပါဗမာတပ်မတော်အနေနဲ့ငြိမ်းချမ်းရေးလိုချင်ဖြစ်နေပါတယ်။အဲ့တော့ကာကြုတ်ရဲ့အဓိကစကားလက်နဲ့အရင်ချရမယ်ဆိုတဲ့စကားကြီးကဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စ။ဒါကြောင့်ဟိုတလောတုန်းကတင်တာရှိတယ်လေဗမာတပ်မတော်ကဒီအပြစ်ခံရဆဲရေးကိုပထမဆုံးကြီးညာမယ်ပြင်ညာပြီးလို့ရှိရင်နောက်48နာရီအတွင်းဂျန်နဲ့တပ်ဖွဲ့တွေကအပြစ်ခံရဆဲရေးကြီးညာပါမယ်လို့ပြောထားတာဒါပေမဲ့ဗမာတပ်မတော်ကတောင်းလျှောက်ထိုးစစ်တွေဆင်နေတာဖြစ်တယ်အပြင်မှာသာမကြားတာအကုန်လုံးဒီအထူးသဖြင့်အရှိမြောက်ဖက်မှာတောက်ဆောက်သူထိုးစစ်တွေဆင်းနေတာဗမာတပ်မတော်ကတကယ်ပဲငြိမ်းချမ်းရေးလိုချင်နေဆိုရင်သူတို့လုပ်ရမယ်လားဆန်လန်းရှိတယ်။တိအချက်ကတပီလုံးအပြစ်ခတ်ရဆေးကြီးညာနှစ်အချက်ကအထွေထွေလူငင်းခွင့်ကြီးညာအဲ့ဒါပြီးသွားလို့ရှိရင်ဂျန်တဲ့အဖွဲ့တွေကပြောမရဘူးဆိုရင်တမျိုးပေါ့အခုသူတို့ကအင်အားအကြီးဆုံးဩဇာအာဏာအရှိဆုံးသူတို့ကအဲ့ဒါလိုငြိမ်းချမ်းရေးမလိုချင်နေသေးဘူးကျမတို့ဗမာပြည်ကြီးကပြည်ရင်းစစ်ဆက်ဖြစ်နေ
ဒီတော့တွင်မြန်မာပြည်မြောက်ပိုင်းတိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA နဲ့ AA တို့ကလည်းစစ်မှန်ပြီးခိုင်မာတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့တရုတ်အစိုးရဘက်ကကြားဝေညှိနှိုင်းပေးဖို့မေတ္တာရပ်ခံလိုက်ပါတယ်။နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာတော့တိုင်းသားလက်နက်ကိုင်တွေဘက်ကနိုင်ငံရေးအရာကိုစားပြုမှုကိုမြန်မာတပ်မတော်ကလက်မခံတဲ့အပြင်စီရေးအရာအလုံးစုံချေမှုန်းရေးဆိုတဲ့မူဝါဒနဲ့တိုင်းသားဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့တံပြန်တိုက်ခိုက်မှုသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ထိုးစစ်တွေချက်ချင်းရက်မယ်ဆိုရင်တိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုတွေကိုချက်ချင်းရက်မှာဖြစ်တယ်လို့យေတာထားပါတယ်ရှင်။